မြန်မာနိုင်ငံအပေါ်မှာဂမ်ဘီယာနိုင်ငံကနေရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာအမှုသွားပြီးရင်ဆိုင်ခဲ့တဲ့မြန်မာအနေနဲ့အပြန်အလှန်ကြားနာမှုတွေပြီးမှတော့နိုင်ငံတကာတရားရုံးဘက်ကအမြန်ဆုံးဆုံးဖြတ်ချက်ချနိုင်ခြင်းရှိပါတယ်လို့နိုင်ငံတကာဥပဒေရေးရာပညာရှင်တဦးကတုံးတက်လိုက်ပါတယ်ဒီကနေ့မှာတော့နယ်သာလန်နိုင်ငံ The Hague တရားရုံးကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူတွေကတောင်းတဖြာဖြာကြိုဆိုခဲ့ကြပါတယ်အကြောင်းစုံဆက်ပြီးပြောပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်ခဲ့တယ်ဆိုပြီးမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုနိုင်ငံတော်ဤတိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာတွားရောက်ရင်ဆိုင်ဖြေရှင်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့မြန်မာနဲ့ဂမ်ဘီယာနိုင်ငံချင်းအလိုက်ဆောင်လဲမှုရောအပြန်အလှန်ရှောင်လဲမှုတွေကဒီဇင်ဘာလ12ရက်နေ့မှာအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ14ရက်နေ့စနေနေ့မှာတော့နယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံး ICJ ကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတော်ဤတိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူအများကတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။ခုကြားခဲ့ရတဲ့အတန်းကတော့နေပြည်တော်နိုင်ငံတကာလေစိတ်ကနေကိုပြန်လာနေတဲ့နိုင်ငံတော်ဤတိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလမ်းမဝဲရာတစ်လျှောက်ကပြည်သူတွေဝန်ထမ်းနေနဲ့ကျောင်းလူကျောင်းသားတွေကြိုဆိုနေကြတဲ့အတန်းဖြစ်ပါတယ်
။တို့ရဲ့နိုင်ငံကောင်းဆောင်၊ဒီကောင်းဆောင်၊မြစ်စုအားသက်ကုန်းကနေနေတဲ့ဖြစ်ပါဘူး။ဒါပေမဲ့တိုင်းပြည်ပြည်သူဟာစပါးလက်ပတ်ပြီးတော့အဲဆွေးနွေးရတဲ့ဆင်းရဲတော်တယ်တန်ဒီကြီးကပြောတဲ့ကြောင့်အခုကို ICJ ကိစ္စအကြံပြတဲ့ကောင်ပါလေ။အဲဒီရဲရဲဝဲဖြစ်ခြင်းနဲ့ဒီလိုအဆက်လက်ကြီးနေတဲ့ကျွန်တော်တို့အမေကြီးကိုကျွန်တော်တို့အမေပြန်လာတဲ့လမ်းပါ။မိသားစုကြီးရဲ့အမေနဲ့အမေမောပြေပါလို့ဆိုတဲ့အဲ့ဒီနေရာမှာရှိတာပါ။အမေအကောင်းဆုံးလုံနိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အဲ ICJ ကြားရုံးနေတာလေတရားမျှတတဲ့ဒီနေ့ညစီတရားဝင်ကြီးနေကြတယ်ဒီမှာနိုင်ငံရေးဆက်နေမှာဒီစီစဉ်ကြတယ်ပြေးလာပြီးတော့သုံးနိုင်မှာသေးဘူးကျွန်တော်ပြောရဲပါမယ်
ဒါကတော့ဒေါက်ဆန်းစုကြည်ကိုလာရောက်ကြိုဆိုနေသူဘကိုးတိုင်းကကိုမင်းမင်းဖြစ်ပါတယ်ဒေါက်ဆန်းစုကြည်ဟာသူကိုယ်တိုင်တရားတွားရောက်ရင်ဆိုင်ပြီးရှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်ပါတယ်ဆိုတော့ဒီနိုင်ငံကတရားရုံး ICJ ရဲ့အမိတ်တရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်လူမျိုးတုံးတက်ပြတ်မှုနဲ့တရားစွဲခံခဲ့ရတဲ့မြန်မာနိုင်ငံရောတရားစွဲဆိုသူဂမ်ဘီယာနိုင်ငံဘက်ကတရားဥပဒေလမ်းကြောင်းအရစောင့်စားရမယ့်အနေအထားအချိန်ကာလနဲ့ပတ်သက်ပြီးတော့အခြေအနေဘယ်လိုများရှိနိုင်ပါသလဲနိုင်ငံတကာဥပဒေရေးရာလေလာသူဥပဒေပညာရှင်ဒေါက်တာမြင့်စံကအခုလိုတုံ့တက်ပါတယ်
။ဟုတ်ကဲ့တရားရုံးဆုံးဖြတ်ချက်ကိုတော့ပြန်ပြောရမယ်ဆိုရင်တရားသူကြီးဥက္ကဋ္ဌကိုယ်တိုင်ကနောက်ဆုံးမှသူအားလုံးရှောင်လဲချက်တွေပြီးတဲ့အခါမှာပြောတာက order လို့တုံ့ပါလိမ့်မယ်။အဲ့ဒါဗမာလိုတိုင်းရဲ့ပြန်အမိန့်ပေါ့ဒီဆုံးဖြတ်ချက်လည်းပေါ့ provisional measures လို့ခေါ်တယ်။ not the law ဆောင်ရွက်မှုတုံ့တော့ကျွန်တော်ဟိုမှာပြချတွေ့ပါလေ။ we will issue the order as soon as possible အမြန်ဆုံးကျွန်တော်တို့ထုတ်ပါမယ်လို့ပြောတယ်။အဲ့တော့အခုဘယ်လောက်ကြာမယ်ဆိုတော့ခံမှန်းလို့ခက်တာပဲ။တရားသူကြီးတွေကိုယ်တိုင်အခုသူတို့အမှုတမှုလည်းမဟုတ်ဘူးခင်ဗျာ။အခုလောလောဆယ်ကိုပဲအခုဂမ်ဘီယာနဲ့မြန်မာကိစ္စအမှုမှာဟောဂမ်ဘီယာစတင်တာနိုဝင်ဘာလ17ရက်ဆိုရင်ဒီနေ့ဆိုရင်တစ်လနဲ့3ရက်ရှိပါပါပြီ။ဒါပေမဲ့မြန်မာကကြားနာမှုပြီးတာ9ရက်ပဲရှိပါသေးတယ်။အဲ့တော့ဘယ်လောက်ကြာမလဲဆိုတော့အစိတ်ကမပြတ်နိုင်ဘူး။အခုနောက်ကျွန်တော်အထင်ကတော့ Christmas မတိုင်ခင်ဖြစ်ဖို့ဖြစ်တဲ့နဲ့ဖြစ်မှာပါဖြစ်ဖို့အခုရင်းနေတယ်နောက်ခရစ်စမတ်ပြီးမှပဲအဲ့ဒီ provisional measure ICJ အမိန့်ကိုထုတ်လိုက်မယ်လို့ကျွန်မလည်
းအခုအဲ့တော့အဲ့လိုမျိုးတကယ်လို့ဆုံးဖြတ်ချက်ကြပြီဆိုလို့ရှိရင်တော့တရားရုံးကိုတစ်ခေါက်သွားပြန်ပြီးတော့ဒီဂမ်ဘီယာရောမြန်မာရောသွားပြန်ရင်ဆိုင်ရမယ်အနေထားလားဆရာ
ကျွန်တော်အဲ့ဒါကတရားရုံးကအမိန့်ဘယ်လိုအမိန့်ပေးမလဲဆိုတာပုံမှန်မှုကြည့်ပါလေခင်ဗျာအမိန့်ကတကယ်လို့ဂမ်ဘီယာမှာဒေါ်ဆန်းစုကြည်နိုင်ငံရေးဝန်ကြီးအနေနဲ့တောင်းတာမရှိရှိတဲ့အမှုတွေကိုအမှုကိုတစ်ခုလုံးကိုဖြတ်လိုက်ကိုဖြတ်ပြီးလို့ဆိုတာဒီအမှုကရှိတယ်ကိုလို့မဟုတ်ပါဘူး။တင်းကနေဖြတ်ပြီးလို့အဲ့ဒါကနမတ်ပြည့်ဖြတ်ပါ။အဲ့ဒါနဲ့အဲ့ဒါကိုပြည်ဆိုင်ကတရားရုံးကမပေးဘူးဆိုရင်မခွင့်မပြုဘူးဆိုရင်ဆိုတော့ဒုတိယအနေနဲ့ကတော့ provisional measure လို့ခေါ်တဲ့ကြားဖြတ်လုံဆောင်မှုများလုံဆောင်တဲ့ဂမ်ဘီယာရဲ့ရှောက်လေးတွေကိုပယ်ဖို့မပေးဘူးသင်ပြသွားပါလေ။အဲ့တော့ဒီတရားရုံးကအမှုတွေကဖြုတ်မယ်မဖြစ်ဘူးဆိုတော့တချို့အားလုံးကို6ခုစလုံးကိုပေးခြင်းပေးမယ်တရားသူကြီးများတောင်းဖို့လေတရားသူတချို့က ဦးပထမနှစ်ခုပြေးတဲ့ဘောပြတ်တာပါဆန်နဲ့၃ခုကိုမပြေးဘူးဆိုပြီးတော့အများစုနဲ့ဆုံးဖြတ်ဆင်းနေချင်းအဲ့ဒါဆိုရင်တော့ merit stage လို့ခေါ်တဲ့ merit stage ဆုံးဖြတ်ရအဆင့်ကိုရောက်ရင်တော့ဘယ်လိုဖြစ်မလဲဆိုတာကတော့မြန်မာအစိုးရဘိုင်းအနေနဲ့အဲ့ဒါကိုဆက်လက်လျှောက်လဲမလားမလျှောက်လဲတော့ဒါတော့အနာဂတ်ကိုပြောတဲ့ချိန်မှာအနာဂတ်ကိုပြောတယ်လို့ရှင်းနေပါတယ
်။ဒေါက်ဆန်းစုကြည်ဟာတရားရင်ဆိုင်ပြီးမှာတော့နယ်သာလန်နိုင်ငံ ICJ တရားရုံးအထူးသူ့ကိုလိုက်လံဝင်းရံအားပေးတယ်။မြန်မာနဲ့နိုင်ငံတကာကမြန်မာအတိုင်းဝိုင်းကိုနှစ်ကြိမ်တိုင်တိုင်လက်ခံတွေ့ဆုံခဲ့ပေမဲ့လို့မနေ့တောက်ကြနေတုန်းကနယ်သာလန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့ပြောလို့မထားတဲ့အကြောင်းရင်းတွေကြောင့်ဆိုပြီးပြတ်ခရရတယ်ဆိုပြီးနယ်သာလန်အောက်လွှတ်တော်ကိုကိုးကားပြီးတော့နယ်သာလန်သတင်းတွေမှာတော့ဖော်ပြပါရှိခဲ့ပါတယ်ရှင်။